တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံတိုင်းဒေသဒီတာတွေအတွက်နိုင်ငံတကာညီညွတ်ရေးရန်ပုံငွေချထားပေးတာတွေဟာညီညွတ်ရေးအတွက်တကယ်လိုအပ်တဲ့နိုင်ငံရေးအဖြစ်ရှာမှုတွေတဲ့ဖွံ့ဖြိုးရေးအတွက်ပဲအဓိကဆောင်ရွက်တာကြောင့်ဥတီချက်လွဲမှာစိုးရိမ်တယ်လို့မြန်မာအရေးဆောင်ရွက်နေသူတချို့ကပြောကြပါတယ်ကုလသမဂ္ဂကမ္ဘာပံဥရောပသမဂ္ဂဗြိတိန်ဩစတြေးလျနဲ့နော်ဝေးနိုင်ငံတို့ပူးပေါင်းပြီးဇွန်လထဲမှာစတင်ဖွဲ့စည်းခဲ့တဲ့နော်ဝေးအခြေစိုက် Peace Donor Support Group လို့ခေါ်တဲ့ညီညာရေးရပုံငွေအဖွဲ့ဟာမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့သမရဦးသိန်းစိန်ရဲ့ပန်ကြားချက်နဲ့ဖွဲ့စည်းခဲ့တာပါမြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့ညီညာရေးလှုပ်ဆောင်နေမှုတွေကြောင့်အဲ့ဒီဒေသတွေအတွက်ကနဦးရန်ပုံငွေအမေရိကန်ဒေါ်လာတန်30ချထားပေးဖို့ကိုပါအဖွဲ့ကကြေပေးခဲ့ပါတယ်ကမ္ဘာပံကလည်း CDDP လို့ခေါ်တဲ့လူလူဥဆောင်လှုပ်ရှားတဲ့ဖွံ့ဖြိုးရေးအစီအစဉ်တွေအတွက်အမေရိကန်ဒေါ်လာ85သန်းချထားပေးပြီးတော့စာတင်ကြောင်းတွေရေရရှိရေးနဲ့လမ်းပန်းဆိုင်ရာတွေအပြင်တခြားသောဒေသခံတွေရဲ့လိုအပ်ချက်တွေနဲ့အညီလှုပ်ဆောင်မဲ့လုပ်ငန်းတွေကိုပံ့ပိုးပေးမယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့အစိုးရရဲ့လှုပ်ဆောင်မှုမှာတိုင်းဒေသအဖွဲ့အစည်းအလုံးမပါဝင်နိုင်သေးတယ်လို့သူတို့ရဲ့လှုပ်ဆောင်မှုတွေကနေပြည်ဝင်ငြိမ်းချမ်းရေးကိုခိုင်ခိုင်မာမာမတည်ဆောက်နိုင်သေးတဲ့အတွက်ဖွံ့ဖြိုးရေးကိစ္စတွေမှာလုံပန်းရင်ရေရှည်ငြိမ်းချမ်းရေးအတွက်နိုင်ငံရေးအရာဖြည့်ဆည်းမှုတွေနဲ့လံဝေးသွားနိုင်တယ်လို့တိုင်းဒေသအရေးလှုပ်ရှားသူတွေကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်။မြန်မာထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာနော်ဝေးသားအမတ်ကြီးကတော့သူတို့လုပ်နေတာတွေဟာထာဝရစင်တည်တတ်မဲ့ငြိမ်းချမ်းရေးအတွက်ဖြစ်ပြီးတော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါနိနိကကဆွေးနွေးညှိနှိုင်းပြီးမှလှုပ်ဆောင်နေတာပါလို့ဆိုပါတယ်။ဒါအပြင်ငြိမ်းချမ်းရေးအောင်နိုင်ငံရေးဆွေးနွေးမှုတွေလှုပ်လာစေဖို့အတွက်အားပေးတဲ့အနေနဲ့ဒီငြိမ်းချမ်းရေးရပုံငွေချပေးထားတာလို့လည်း VOA ကပြောပါတယ်။နော်ဝေးနိုင်ငံရဲ့မြန်မာ Peace Support Initiative လို့ခေါ်တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပံ့ပိုးပေးတဲ့ဒီအဖွဲ့ဟာမြန်မာအာဏာပိုင်တွေဒေသခံတွေနဲ့အပြစ်ခတ်ရစဲထားတဲ့အဖွဲ့တွေကြားပူးပေါင်းဆောင်ရွက်မှုတွေရှိလာစေဖို့ပြီးခဲ့တဲ့ January လကတည်းကပါဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။